တော်ရရှိမြခင်ဗျာဖွံ့ဖြိုးရေးလို့ပြောတဲ့အခါမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပဲလူတွေကမြင်တတ်ကြပါတယ်ဒီမေးခွန်းကို GDP နဲ့ရှင်တွဲဖြေတတ်ကြပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအတွေ့အကြုံရှိလာတဲ့အခါမှာဒီဖွံ့ဖြိုးရေးဆိုတာလူပေါင်းကိုရောအထောက်အကူပြုသလားလူတွေကိုရောဖွံ့ဖြိုးစေသလားဆိုတာတွေပါစူးစမ်းလာကြပါတယ်နောက်ပြီးတော့တိုင်းပြည်တိုးတက်ဖို့ကျန်းမာရေးပညာရေးနဲ့အတူ infrastructure လို့ခေါ်တဲ့လုပ်ငန်းတွေလဲပတ်နေအောင်လိုအပ်တဲ့အဆောက်အုံတွေလည်းပဲရှိဖို့လိုတယ်ဆိုတာတွေ့လာကြပါတယ်။ဒေယူပို့ဆောင်ရေးဆက်သွယ်ရေးလျှက်စစ်ဓာတ်အားနဲ့တခြားစွမ်းအင်ဗန်စနစ်နဲ့ stock ဈေးကွက်ဥပဒေပေါင်းစသဖြင့်စီးပွားရေးလုပ်ငန်းတွေအောင်မြင်ရအောင်မြင်ကြောင်းအထောက်အကူပြုမဲ့အဆောက်အုံတွေစနစ်တွေလည်းပဲရှိဖို့လိုတယ်ဆိုတာတွေ့မြင်လာကြပါတယ်။ဖွံ့ဖြိုးရေးကိုလေ့လာရင်းတွေ့လာကြတာကဆက်ဆက်နေတဲ့အကျိုးသက်ရောက်မှုတွေလည်းဖြစ်ပါတယ်။ဥပမာစီးပွားရေးဖွံ့ဖြိုးတဲ့တိုင်းပြည်တွေဒေသတွေမှာနေတဲ့လူတွေဟာအသက်ပိုးပြီးတော့ရှည်ကြပါတယ်။ကလေးတွေအသေးပြောက်မိခင်လောင်းတွေမိဖွားရင်အသက်ဆုံးရှုံးမှုတွေဟာနှဲပါလာပါတယ်။စာတက်မြောက်မှုနှုံးကပိုးပြီးတော့မြင့်မားပါတယ်။ဒါပေမဲ့တပြိုင်တည်းတွေ့လာတာကတချို့တိုင်းပြည်တွေဟာဆင်းရဲပေမဲ့လည်းသူ့ရဲ့အသေးပြောက်နှုံးဟာချမ်းသာတဲ့နိုင်ငံတွေမှာလိုပဲနှဲပါတယ်ဆိုတာတွေ့ကြရပါတယ်။ဥပမာတရုတ်ပြည်ဟာအခုလိုမချမ်းသာခင်ကကိုပဲ IMR လို့ခေါ်ကြတဲ့တနှစ်အောက်ကလေးအသေးပြောက်နှုံးဟာနှဲပါကြောင်းတွေ့ရပါတယ်။အလားတူပဲစရီလန်ကာနိုင်ငံနဲ့အိန္ဒိယပြည်တောင်ပိုင်းမှာရှိတဲ့ကေရလာပြည်နယ်ဟာလည်းပဲအသေးပြောက်နေပါကြောင်းတွေ့ရပါတယ်။အဲဒါလိုပဲမချမ်းသာပေမဲ့အသေးပြောက်နေပါတဲ့တိုင်းပြည်တစ်ပြည်ကတော့မြောက်အမေရိကတိုက်တောင်ဘက်ဆွန်းဆွန်းမှာရှိတဲ့ကော့စတာရီကာဆိုတဲ့နိုင်ငံဖြစ်ပါတယ်။ကော့စတာရီကာနိုင်ငံကထူးခြားတဲ့ဝိသေသရှိပါတယ်။ကျွန်တော်ကစိတ်ဝင်စားတာနဲ့အဲဒီတုန်းကကော့စတာရီကာနိုင်ငံရဲ့သမ္မတဟောင်းအော့စကာအရီယတ်နဲ့နှီးနှောဖလှယ်ပွဲတစ်ခုမှာတွေ့လို့မေးတော့သူက1949ခုနှစ်မှာအာနာသိန်းလာတဲ့ဗိုလ်ချုပ်ကြီးကကြီးရည်လေဓာတ်တွေအကုန်လုံးကိုဖျက်လိုက်ပြီးပြန်ဆွဲတဲ့အခြေခံဥပဒေသစ်မှာဘာတက်ကိုမှမထားရဘူးဆိုပြီးတော့ပြဋ္ဌာန်းခဲ့ပါတယ်။သူတို့လည်းအကုန်လုံးယာရုကထွက်ပြီးတော့ရွေးကောက်ပွဲလုပ်လိုက်ပါတယ်။အဲ့ဒီအချိန်ကစပြီးအဲ့ဒီမှာဘာတက်မှမရှိတော့ပဲကာကွယ်ရေးအသုံးစရိတ်တွေကိုကျန်းမာရေးပညာရေးလူမှုဖူလုံရေးတွေမှာသုံးတော့အခြေအနေတွေအားလုံးတိုးတက်ဖွံ့ဖြိုးလာကြောင်းကိုပြောခဲ့တာမှတ်မိပါတယ်။ဒါကတော့တခြားတိုင်းပြည်တွေမှာလှုပ်ဖို့သိပ်ပြီးတော့မလွယ်ကူသေးဘူးထင်ပါတယ်။အဲ့ဒါလိုဖြစ်မြဲဥပဒေသကိုချိုးဖောက်ပြီးမမျှော်လင့်တဲ့ရလတ်တွေကိုရတဲ့ဖြစ်ရကို positive deviance အကောင့်ဘက်ကိုသွေးဖြီးခြင်းလို့ခေါ်ပါတယ်။ဘာကြောင့်ဖြစ်လာလဲဆိုတာလည်းပဲဖွံ့ဖြိုးရေးလောကမှာလေ့လာကြပါတယ်။အဲ့ဒီအတွေ့အခေါ်ဝင်လာတာနဲ့အမျှပညာရှင်တွေဟာဖွံ့ဖြိုးရေးရဲ့လက္ခဏာတွေကိုရှာဖွေလာကြပြီးတော့ကိန်းဂဏန်းနဲ့အရေးအတွက်နဲ့သတ်မှတ်လို့ရအောင်စူးစမ်းကြပါတယ်။အဲ့ဒါလိုပထမဆုံးစူးစမ်းတာကတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့ Overseas Development Council ODC ကပညာရှင်တစ်ယောက်ဖြစ်သူ Morris David Morris ဖြစ်ပါတယ်။သူ့ရဲ့တီထွင်ချက်က1984-85ခုနှစ်လောက်ကထွက်လာတဲ့ PQLI Physical Quality of Life Index ဖြစ်ပါတယ်။အဲ့ဒီကိန်းကတနည်းအောက်ကလေးတွေသေနှုန်း IMR စာတက်မြောက်မှုနှုန်း Literacy လူသက်တမ်း life expectancy ကိုပေါင်းပြီးတော့သတ်မှတ်ထားတာဖြစ်ပါတယ် PQLI ဟာမပြည့်စုံဘူးဆိုပြီးတော့ထပ်မံညှိနှိုင်းကြပြန်တော့1990ပြည့်နှစ်မှာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က HDI ဆိုတဲ့ Human Development Index ဂိမ်းသစ်ကိုထွင်လိုက်ပါတယ်အဲ့ဒီဂိမ်းသစ်ကိုတီထွင်သူကပါကစ္စတန်နိုင်ငံစီးပွားရေးပါရဂူမာဘူဘူလ်ဟက်ဖြစ်ပါတယ်သူကပါကစ္စတန်နိုင်ငံမှာဘာနာရေးဝန်ကြီးလုပ်ခဲ့ဘူးပြီးတော့ကမ္ဘာ့ဘဏ်အဖွဲ့မှာ policy စီမံကိန်းညွှန်ကြားမှုလုပ်ခဲ့ပူပါတယ်။အသက်64နှစ်မှာသူဟာနှလုံးရောဂါနဲ့ဆုံးမသွားပါတယ်။သူ့ဇနီးကကျွန်တော်ဌာနမှာအလုပ်လုပ်ဖူးပြီးသူတို့ဇနီးမောင်နှံနှစ်ယောက်စလုံးကိုကျွန်တော်ကောင်းကောင်းသိပါတယ်။သူကတစ်ချိန်လုံးပါကစ္စတန်နဲ့အိန္ဒိယတစောင်းဆောင်နဲ့ကာကွယ်ရေးစိတ်တွေသုံးနေမဲ့အစားအဲ့ဒီငွေတွေကိုလူတွေရဲ့ဖွံ့ဖြိုးရေးမှာသုံးရရင်ဘလောက်ကောင်းမလဲလို့ပြောလို့ရှိပါတယ်။သူ့လောကနိဗ္ဗာန်ကတော့ကော့စတာရီကာနိုင်ငံဖြစ်ပါတယ်။HGI ဟာအဆင့်နှစ်ဆင့်ကိုဖြတ်သန်းခဲ့ရပါတယ်။စပြီးတော့ထွင်လိုက်တဲ့1990ပြည့်နှစ်ကနေ2009ခုနှစ်အထိအသုံးပြုခဲ့တဲ့ပုံသေးညွှန်းမှာပါတာကတော့လူသက်တမ်းစာတက်မြောက်မှုနှုန်းနဲ့ကျောင်းနေနှုန်းနဲ့ GDP ပေါင်းစပ်ထားခြင်းဖြစ်ပါတယ်။2010ခုနှစ်နောက်ပိုင်းမှာတော့လူသက်တမ်းကျောင်းဘလောက်ကြာကြာတက်ကြတယ်တက်ဖို့ရှိတယ်ဆိုတာနဲ့လူနေမှုအဆင့်တန်းကိုဖော်ပြတဲ့ GNI PPP ပေါင်းစပ်ထားတာဖြစ်ပါတယ်။အဲ့ဒီ HDI တွေ့ရှိချက်ကိုနှစ်စဉ်ဒီဇင်ဘာလမှာကြေညာပေးလို့ရှိပါတယ်2015ခုနှစ်စည်ရင်းမှာစုစုပေါင်း188နိုင်ငံရှိတဲ့အနေနဲ့ မြန်မာနိုင်ငံကအဆင့်150မှာရှိပါတယ်။အာဆီယံနိုင်ငံတွေအားလုံးဗမာပြည်ရဲ့အထက်မှာရှိကြပါတယ်။မြန်မာနိုင်ငံအနေနဲ့ကျန်းမာရေးရောပညာရေးရောအသုံးစရိတ်ကအတော်ကိုပဲနည်းပါတယ်။ဝန်ထမ်းတွေလခပေးပြီးရင်300ရာသိပ်ပြီးတော့မကြံတော့ပါဘူး။မြန်မာနိုင်ငံရဲ့ပညာရေးအသုံးစရိတ်ဆိုရင်ဘတ်ဂျက်ရဲ့900ရာခိုင်နှုန်းနဲ့ GDP 100ရာခိုင်နှုန်းပဲရှိပါတယ်။ကမ္ဘာစံနှုန်းကမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲအဆင့်မှာဘတ်ဂျက်20ရာနှုန်းနဲ့GDP 400နှုန်းပြထန်းထားပါလေ။တနည်းအားဖြင့်ပြောရမယ်ဆိုရင်အခုသုံးဆွဲထားတဲ့လေးစတိုးဖို့လိုပါလေ။ကျန်းမာရေးအသုံးစရိတ်လည်းပဲအလားတူတိုးဖို့လိုပါလေ။ကမ္ဘာ့ဘဏ်မှာရှိတဲ့စည်းရင်းအရမြန်မာနိုင်ငံရဲ့ကျန်းမာရေးအသုံးစရိတ်ဟာ2023ခုနှစ်အတွက်တစ်နှစ်ကို14ဒေါ်လာပဲရှိပါလေ။မြန်မာနိုင်ငံနဲ့အပြိုင်ဖြစ်တဲ့တခြားနိုင်ငံတွေမှာဘလောက်သုံးဆွဲနေတယ်ဆိုတာနဲ့ဒီအခြေအနေမှာပိုးပြီးတော့ထိရောက်အောင်ဘာလို့ရင်ကောင်းမလဲဆိုတာတွေကိုတော့ရှေ့တစ်ပတ်ကြာမှဆက်ပြီးတော့ဆွေးနွေးပါမယ်။တော်တာရှင်အပေါင်းကိုစိတ်နှပြကြမ်းမှချမ်းသာကြပါစေ။